Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ25/40/51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြပေးမှာပါရေငုပ်သင်းမိုးဆင်ရသဘောတူညီချက်နဲ့ပတ်သက်ပြီးတန်တမာရေးမပြေမလည်ဖြစ်နေတဲ့အမေရိကန်နဲ့ပြင်သစ်သမ္မတနှစ်ဦးဆွေးနွေးပြောဆိုဖို့ရှိပါတယ်တာလီဘန်တွေကကာဘူးမှာအမျိုးသမီးအလုပ်သမားတွေအိမ်ထဲမှာပဲနေဖို့အမိန့်ထုတ်လိုက်ပါတယ်ဖိလစ်ပိုင်ရဲ့ကဘာကျော်လက်ဝဲသမားဖြစ်တဲ့အထက်လွှတ်တော်မှမန်နီပီယက်ကောက်ဟာ2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရင်ထိုင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှာတော့အာဖဂန်အမျိုးသမီးတွေခေါင်းကနေခြေပြားထိဖုံးအုပ်ထားရမယ်တာလီဘန်ရဲ့အဝတ်စားဆင်ရမှုဆိုင်ရာစည်းကမ်းကအာဖဂန်ညီရင်ကျေးမှုကိုမထင်ဟဘူးဆိုပြီးအမျိုးသမီးတွေကန့်ကွက်နေကြပါတယ
်
မကြာခင်မှာနားဆင်ချက်ရပါမယ်ရှင်။တပတ်အတွင်းသတင်းစူးစီးတင်ပြချက်ကမ္ဘာသတင်းမီဒီယာတွေတဲ့ကမြန်မာပြည်သတင်းမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတ္တဆရာတွေကိုလည်းနားဆင်ချက်ရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်။ဩစတြေးလျကရင်ငုံသင်းမောဆိုင်ရာပြင်သစ်နဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာပြင်သစ်နဲ့အမေရိကန်တို့ကြားတန်တမာရေးတင်းမာမှုတွေဖြစ်ပွားနေခြင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်တို့လာမယ့်ရက်အနည်းငယ်အတွင်းဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့ပြင်သစ်အစိုးရပြောခွင့်ရဂေဘရီယယ်အဒဲကပြောပါတယ
်အာပါလီယိုပရက်ဇီဒန့်လာရီပူဘလစ်ကေယောရာအန်အေရှန်ဂျ်တယ်လီဖိုနစ်ကဒန်လီတူပရိုချန်ဂျူရ
်သမ္မတဂျိုးဘိုင်ဒန်ကပြင်သစ်သမ္မတနဲ့စကားပြောဖို့ပန်ကြားခဲ့တာဖြစ်ပြီးလာမယ့်ရက်အနည်းငယ်အတွင်းသမ္မတမက်ခရွန်နဲ့သမ္မတဘိုင်ဒန်တို့တယ်လီဖုန်းနဲ့ဆွေးနွေးဖို့ရှိကြောင်းနဲ့အခုပြဿနာဟာစီးပွားရေးထက်မဟာဗျူဟာရေးဖြစ်တဲ့အတွက်နိုင်ငံ80လောက်အမှာရရှိနေတာကြောင့်ခုလိုဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပြင် Indo-Pacific ဒေသအရေးကနှစ်နိုင်ငံစလုံးရဲ့အနာဂတ်အတွက်အရေးပေါ်ပါတယ်လို့တရုတ်နဲ့ဆက်ဆံရေးပါပါနေတဲ့အတွက်ဒီဒေသရင်းချင်းတွင်ရှာညှိဖို့အတွက်လိုအပ်နေတယ်လို့ပြောပါတယ်။ပြင်သစ်နဲ့2016မှာသဘောတူညီချက်ရခဲ့တဲ့လျှက်စစ်ဒီဇယ်3ရင်းငုံသင်္ဘောတိဆောက်ရေးဆိုင်ရာဒေါ်လာ66ဘီလီယံတန်စာချုပ်ကိုဩစတြေးလျကဖျက်သိမ်းလိုက်တဲ့အပေါ်ပြင်သစ်ကအံ့ဩတုန်လှုပ်ရကြောင်းပြောပါရယ်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့ပြင်သစ်ကနေမှာယူခဲ့တဲ့တမျိုးကျရင်းငုံသင်္ဘောဟာမဟာဗျူဟာကျလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိမှာကိုစိုးရိမ်ကြောင်းတနင်္လာနေ့မှာပဲပြောပါရယ
်ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အတူတနင်္လာနေ့တုန်းကအမေရိကန်ပြည်ထောင်စုကိုထွက်ခွာသွားပြီးလာမယ့်ဆောင်ဦးစကော့တလန်မှာကျင်းပဖို့ရှိတဲ့ COP26 ရာသီဥတုဆိုင်ရာညီလာခံမတိုင်ခင်ကမ္ဘာရာသီဥတုပြောင်းလဲရေးနဲ့ပတ်သက်လို့အရေးပေါ်ဆောင်ရွက်ကြဖို့ကမ္ဘာခေါင်းဆောင်တွေကိုလက်ရှိနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းဖို့ရှိနေပါတယ်။ဒါ့အပြင်ဝန်ကြီးချုပ်ဂျွန်ဆန်နဲ့ကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့ပူးတွဲပြီးရာသီဥတုပြောင်းလဲရေးဆိုင်ရာစည်းဝေးဝဲတစ်ရက်ကိုတင်းလာနေမှာကျင်းပဖို့ရှိပါတယ်။ဖုန်မျိုးစာနိုင်ငံတွေမှာရာသီဥတုပြောင်းလဲမှုရဲ့ဒဏ်ခံစားနေရတာကိုဘယ်လိုကူညီကြမလဲဆိုတဲ့အကြောင်းကိုသူတို့နှစ်ဦးဆွေးနွေးဖို့ရှိနေတာပါ COP26 ရာသီဥတုဆိုင်ရာညီလာခံကိုဗီတင်ကအင်ရှင်အဖြစ်ဂလက်စကိုမြို့မှာအောက်တိုဘာ31ကနေနိုဝင်ဘာ12ရက်နေ့ထိကျင်းပသွားဖို့ရှိပါတယ်ဖန်လုံအိမ်တန်းငွေလျှော့ချရေးကိစ္စမှာအစိုးရရဲ့စက်မှုလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေမလိုက်နာမနေရအချက်တွေပါဝင်တဲ့ကြီးညာချက်တရက်ထွက်ပေါ်လာစေဖို့ဂလက်စကိုညီလာခံကရည်မှန်းထားပြီးကမ္ဘာအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်စ်လျှော့ချသွားဖို့ကိုလည်းရည်မှန်းထားတာဖြစ်ပါတယ
်။ကမ္ဘာတလွန်ဆန်းလက်ရခါဖူလုံစီရေးအတွက်စီးပွားရေးလူမှုရေးနဲ့တဘာဝဝန်းကျင်ဆိုင်ရာရေရှည်တည်တံ့ဖွံ့ဖြိုးရေးမူပေါင်း3ရက်အတွင်းကနေလှုပ်ဆောင်မှုသဘောတူခဲ့တယ်လို့ EU ဥရောပသမ္မတနဲ့နိုင်ငံ16နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့စိုက်ပျိုးရေးဝန်ကြီးတွေထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီတလီနိုင်ငံ Florence မြို့မှာကျင်းပတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးဟာစနေနေ့မှာပြီးပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာစိုက်ပျိုးရေးနဲ့ဆန်းသက်ရေးခါဆိုင်ရာစိုးရိမ်မှုတွေရှိနေပေမဲ့စားတောက်ကုန်ထုတ်လုပ်တာနဲ့ရိတ်ခါဖျက်မင်းမှုလက်လန်းပြမှုဆိုင်ရာမှာတိတိတသာတိုးတက်လာတာတွေ့ရတယ်လို့အဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ကမ္ဘာကုလသမဂ္ဂကကမ္ဘာတလွှားရေရှည်ဖွံ့ဖြိုးမှုရှိလာစေဖို့ပန်းတိုင်ဖြစ်နေ 2030ကိုတက်မှတ်တဲ့စီမံကိန်းစတင်ခဲ့ခြင်းကစပြီး6နှစ်အတွင်းမှာပဲကမ္ဘာလူရဲ့၄ဘုံ၃ဘုံလောက်ဟာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံရတာဖြစ်ပြီးဒီကြားရဲ့ COVID-19 ကာယရောဂါဒဏ်ကြောင့်အခြေအနေကပိုဆိုးလာခဲ့တာလည်းဖြစ်ပါတယ်
။ရုရှားနိုင်ငံမှာ3ရက်ကြာကျင်းပနေတဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်တာတွေမဲမတမာမှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်ထွက်ပေါ်နေပေမဲ့လည်းကနဦးမဲရလက်တွေအရရုရှားအစိုးရကထောက်ခံပံ့ပိုးမှုပေးရတဲ့အာဏာရ United Russia Party ကအောက်လွှတ်တော်မှာအနိုင်ရဖို့ညားနေပါတယ်။တနင်္ဂနွေနေ့မဲယုံပိတ်ပြီးချိန်မှာမဲအလုံးရဲ့ဆယ်ရာခိုင်နှုန်းသာရေတွက်ရသေးပေမဲ့သမ္မတဘူတင်အပြေအဝထောက်ခံမှုပေးရတဲ့ United Russia Party က 38.6% နှုန်းရရှိလာပြီးသူနောက်မှာ Russia Communist Party က 25.2% နှုန်းNationalist Liberal Democratic Party က 6% တုံအသီးသီးရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အစွန်းရောက်သူလို့သမ္မတပူတင်အစိုးရကဝေဖန်လို့ရှိတဲ့ထောင်ချခံနိုင်ရသူတက်ခန့်ခေါင်းဆောင် Alexei Navalny နဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းချင်းကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ပြီးနောက်ပိုင်းဒီရွေးကောက်ပွဲမှာတက်ခန့်ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်မှုမရှိသလောက်ဖြစ်ခဲ့ပါတယ်။ဒူမာလို့ခေါ်တဲ့ရုရှားလွှတ်တော်မှာကိုယ်စားလှယ်450ရှိတဲ့အနေနဲ့လက်ရှိအခြေအနေထိ United Russia Party က334နေရာအများစုရထားခဲ့တာပါဒီအခြေအနေကိုဆက်လက်ထိန်းထားနိုင်ရင်ဥပဒေပြူရေးမှာရောဖွဲ့စည်းပုံပြင်ဆင်ရေးမှာအသာစီးရမှာဖြစ်ပါတယ်ဒါပေမဲ့လူထုစစ်တမ်းတွေအရ Russia United Party ဟာလူကြိုက်အလွန်နည်းနေတာတွေ့ရပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့အစိုးရလက်အောက်မှာရှိတဲ့လုပ်ငန်းခွင်တွေကအမျိုးသမီးအလုပ်သမားတွေအိမ်မှာပဲနေချဖို့သူတို့အလုပ်တွေကိုအမျိုးသားတွေနဲ့မဖြစ်နိုင်တော့မှပဲအမျိုးသမီးတွေအလုပ်လုပ်ခွင့်ရှိကြောင်းကာဘူးယာယီမြို့တော်ဝန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တာလီဘန်အုပ်ချုပ်မှုအသစ်အောင်မှာအမျိုးသမီးတွေအတွက်ထုတ်ပြန်လိုက်တဲ့ကန့်သတ်ချက်တွေကိုချပြချင်မှခုလိုပြောလိုက်တာပါ။အခုလိုကာဘူးမြို့ရင်းကအမျိုးသမီးတွေအလုပ်မဆင်းရသတ်မှတ်ချက်ဟာအရင်တုန်းကတာလီဘန်တွေအုပ်ချုပ်ရေးမျိုးပြန်သွားရမယ့်လက္ခဏာတည်းဖြစ်တယ်လို့ AP သတင်းမှာဖော်ပြပါတယ်။1992တွင်တာလီဘန်အုပ်ချုပ်ခဲ့ခြင်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကျောင်းတွေလုပ်ငန်းခွင်တွေနဲ့လူမှုနဲ့ဆက်ဆံမဲ့လူမှုလှုပ်ရှားမှုတွေကနေတားမြစ်ထားတာပါ။တာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်ကိုထိန်းချုပ်တဲ့အမိန့်အများပြားကိုမကြခင်ရက်တွေအတွင်းထုတ်ပြန်ခဲ့ပါတယ်။အလေရန်နဲ့အထက်တန်းတက်နေတဲ့မိန်းကလေးတွေအခုချိန်မှာကျောင်းကိုပြန်သွားခွင့်မရှိဘူးလို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတက္ကသိုလ်တက်နေတဲ့အမျိုးသမီးတွေအနေနဲ့ကျောင်းမှာခွဲထားတဲ့စာသင်ခန်းတွေမှာသာသင်ကြားခွင့်ရှိတယ်လို့အမျိုးသမီးတွေဝတ်ဆင်ရမယ့်ပုံစံကိုပါသတ်မှတ်ပေးခဲ့တာပါ။တောက်ကြန်နေကလည်းအမျိုးသမီးရေးရာဝန်ကြီးဌာနကိုတာလီဘန်တွေကပိတ်ပစ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အဲ့ဒီဝန်ကြီးဌာနဟောင်းရှိမှာအမျိုးသမီးတရာစင်ကျော်လောက်ကအမျိုးသမီးတွေလူမှုဘဝတွေပြန်ဝင်ခွင့်ပေးဖို့ဆိုင်မှုတွေကန်ဆောင်ပြီး10မိနစ်လောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်ဘရယုတ်ချန်အိုချာယာဒူကနှုတ်ထွက်ပေးဖို့ထိုင်းစစ်တပ်အာဏာသိမ်းခဲ့တဲ့15နှစ်ပြည့်နေ့မှာရာပေါင်းများစွာသောဆန္ဒပြသူတွေဘန်ကောက်မြို့လမ်းမတွေပေါ်ချီတက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့တက်ဆင်ရှနဝထရာကို2006စက်တင်ဘာ19ရက်နေ့မှာထိုင်းစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာ15နှစ်ရှိလာပြီဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းတက်ဆင်ကတော့ပြည်ပမှာနေထိုင်ဆဲဖြစ်ပေမဲ့ထိုင်းနိုင်ငံရေးအပေါ်မှာဩဇာရှိနေစေပါ2006ခုနှစ်အာနာသိန်းစစ်ကောင်းဆောင်ကဗိုလ်ချုပ်ကြီးစွန်တိဖြစ်ပြီး2014မှာနောက်တစ်ကြိမ်အာနာသိန်းနဲ့စစ်ကောင်းဆောင်ကဗိုလ်ချုပ်ကြီးပရာယုတ်ဖြစ်ပါတယ်ဆန္ဒပြသူတွေကဒီတက်ဆင်ရဲ့နိုင်ငံရေးလှုပ်ပေါ်ကံပဲနတ်တာဝတ်ကတော့15နှစ်ရှိလာခဲ့ပြီကျွန်တော်တို့အခုချိန်ထိစန့်ကျင်တော်လှန်နေရတော့မှာပဲလို့ပြောသွားပါတယ်ဆန္ဒပြသူတွေဟာကတ်တူပြားတွေနဲ့လှုပ်ထားတဲ့တင်ကားအယုတ်တွေကိုကန်ဆောင်ရင်းကားတွေကလည်းဟွန်းတီးပြီးတော့ဆန္ဒပြပါတယ်စစ်တပ်ကဘယ်နှကြိမ်အာနာသိန်းသိမ်းစစ်တပ်ရဲ့တင်ကားတွေကဘလောက်ပဲကြောက်စရာကောင်းကောင်းပြည်သူတွေရဲ့တော်လှန်ရေးစစ်တပ်ကိုတော့တားဆီးနိုင်မှာမဟုတ်ဘူးလို့ကြွေးကြော်ခဲ့ကြပါတယ
်။ဖိလစ်ပိုင်နိုင်ငံကကမ္ဘာကျော်လက်ဝှေ့သမားဖြစ်တဲ့အထက်လွှတ်တော်မှမန်နီပက်ကီယိုဟာသူလာမဲ့2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နဲ့ပါဝင်ရှင်ပြိုင်မယ်လို့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ ကျွန်တော်ဟာတိုက်ခိုက်ရေးသမားတယောက်ပါကျိုးဝိုင်းထဲမှာရောကျိုးဝိုင်းပြင်ပမှာပါအမြဲတိုက်ခိုက်မဲ့သူတယောက်ပါလို့ပြောသွားတာပါဒါပြင်သူ့ကိုဖိလစ်ပိုင်နိုင်ငံရဲ့သမရလောင်းဖြစ်တဲ့ PDP 11 Party ကိုစားပြုပါဝင်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းတာကိုလက်ခံကြောင်းလဲပါတီညီလာခံမှသူကပြောကြားခဲ့ပါတယ်အသက်42နှစ်ရှိပြီဖြစ်တဲ့ပါကေယိုဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်မှအကွေလင်နိုကိုကိုပီမန်တဲလ်တို့ကဥဆောင်နေတာဖြစ်ပါတယ်။သူဟာဖိလစ်ပိုင်ပြည်သားတယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းအလဲတက်လိုချင်နေတာဖြစ်ပြီးသူ့လိုအစိုးရအပြောင်းအလဲလိုချင်သူတွေအနေနဲ့သူ့ကိုရဲဝံ့ထောက်ခံကြဖို့လဲပန်ကြားခဲ့ပါတယ်။ဒီပါတီကနောက်တစ်ဖက်ကတော့လက်ရှိသမ္မတရိုဒရီဂိုဒူတာရီကိုဒုသမ္မတအဖြစ်သမ္မတဒူတာရီရဲ့လက်ထောက်ဟောင်းဖြစ်တဲ့အထက်လွှတ်တော်မှဘွန်ဂိုကိုသမ္မတအဖြစ်နဲ့ပါဝင်ရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်။
ဒီနေ့အစောပိုင်းတုန်းကကိုဗစ်ကာကွယ်ဆေးတင်ပို့ရောင်းချမှုရန်နာခဲ့ရတဲ့အိန္ဒိယနိုင်ငံဟာအခုဆိုရင်ကာကွယ်ဆေးထုတ်လုပ်မှုနှုန်းကိုခတ်သွက်သွက်နဲ့လုပ်ငန်းတိုးချဲ့လုပ်နေပြီးမကြာခင်မှာကမ္ဘာနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးပြန်လည်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာလည်းလာမယ့်လတွေအတွင်းနိုင်ငံတွင်းကအသက်အရွယ်ရောက်ပြီးသားသူတွေကိုကာကွယ်ဆေးထုတ်ဖို့ပြင်ဆင်နေပါတယ်။လာမယ့်ဒီဇင်ဘာလကုန်ပိုင်းအထိအိန္ဒိယနိုင်ငံတွင်ကိုဗစ်ကာကွယ်ဆေး 1.85 ဘီလီယံထိုးနှံပြီးစီးရေးရည်မှန်းထားပြီးအဲ့ဒီနောက်ပိုင်းမှာနိုင်ငံသားကိုကိုဗစ်ကာကွယ်ဆေးတွေတင်ပို့သွားဖို့အစိုးရကခွင့်ပြုမှာဖြစ်ကြောင်းအိန္ဒိယကာကွယ်ဆေးထိုးနှံရေးအစီအစဉ်ရဲ့နည်းပညာအကြံပေးအကြီးအကဲ NK Arora က VOA ကိုပြောပါတယ်။ရှင်းနှစ်ထဲမှာကာကွယ်ဆေးတွေဘီလီယံနဲ့ချီပြီးထုတ်ဖို့လည်းရှိနေတယ်လို့သူကဆိုပါတယ်။နိုင်ငံပေါင်း100နီးပါးကိုကာကွယ်ဆေး66တန်းဖြန့်ဝေတင်ပို့ခဲ့တဲ့အိန္ဒိယဟာကိုဗစ်ဒုတိယလှိုင်းကျုံပြီးတဲ့နောက်ကာကွယ်ဆေးတင်ပို့မှုကိုရပ်ဆိုင်းခဲ့ပါတယ်။
တဲရောက်တဲ့တဲ့နေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်။အာဖဂန်နစ္စတန်မှာတာလီဘန်တွေကအမျိုးသမီးတွေဝတ်စားဆင်ယင်မှုဆိုင်ရာသတ်မှတ်ချက်ထုတ်ပြန်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အမျိုးသမီးအာဖဂန်ရိုးရာဝတ်စုံဝတ်ဓာတ်ပုံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်တင်တဲ့လှုံ့ဆော်မှုတစ်ခုကိုစတင်လိုက်ကြပါတယ်။ဒီအကြောင်းဖာခွန်တာပိုင်မာနီရဲ့သတင်းပေးပို့ချက်ကိုမတ်ခွာညိုပြောပြပေးပါမယ်ရှင်။
တာလီဘန်ထောက်ခံတဲ့ကြောင်သူတစုကမျက်နှာနဲ့လက်တွေကိုဖုံးကာခြေဆုံးခေါင်းဖြတ်ဖုံးကာထားတဲ့ဝိရုံနဲ့တွေဝစ်စင်ပြီးကာဘွန်းမြို့မှာထောက်ခံဆန္ဒပြခဲ့ကြပြီးတဲ့နောက်အခုလိုအွန်လိုင်းကနေအာဖဂန်အမျိုးသမီးရိုးရာဝတ်စုံလှုပ်ရှားမှုဖြစ်လာတာပါတာလီဘန်ထောက်ခံတဲ့ဆန္ဒပြပွဲဟာအာဖဂန်ယဉ်ကျေးမှုကိုကိုးစားမပြုဘူးလို့အာဖဂန်အမျိုးသမီးရေးလှုပ်ရှားသူတွေကပြောကြပါတယ်ပြင်သစ်ခြေဆိုင်အမျိုးသမီးတရင်တော့ဆိုဖီယာစီဒီကီကအခုလိုပြောတာပါအ
ာဖဂန်ရင်ကျေးမှုမှာအမျိုးသမီးတွေရဲ့မျက်နှာကိုဖုံးကာထားတာမပါပါဘူးတခြားအမျိုးသမီးတွေနီးတူအာဖဂန်ရင်ကျေးမှုနဲ့အမျိုးသမီးရိုးရာဝတ်စုံတွေကိုတကယ်ကိုစားပြုတဲ့ဝတ်စားစီရင်မှုနဲ့ဓာတ်ပုံတွေကျမလည်းအွန်လိုင်းမှာတင်ပါတယ
်ကာဘူးအခြေစိုက်အမျိုးသမီးခွင့်ရေးလှုပ်ရှားသူဝက်စမာကိုဟက်စတာနီကလည်းတာလီဘန်ရဲ့အုပ်ချုပ်မှုအောက်မှာကိုနှစ်သက်ရာလွတ်လပ်စွာဝတ်စားဆင်ရင်ခွင့်ရှိတဲ့လို့ပြောပါတယ
်
။ကျမကိုပိုင်အယူအဆအရအမျိုးသမီးတွေကိုအထူးသဖြင့်လူတိုင်းမွတ်စလင်ဖြစ်ကြတဲ့အာဖဂန်နစ္စတန်မှာဝတ်စားဆင်ရင်မှုနဲ့ပတ်သက်လို့ဖိအားပေးပြီးဘာမှမတတ်မတ်သင့်ပါဘူး။လူတိုင်းကလည်းအစ္စလမ်ဘာသာရေးအရယဉ်ကျေးမှုနဲ့လူမှုရေးစံတန်ဖိုးတွေအရဘယ်လိုဝတ်ဆင်ရမလဲဆိုတာသိကြပြီးသားပါ
။ဒါပေမဲ့လည်းပြပရောက်အာဖဂန်တယောက်ဖြစ်တဲ့အမေရိကန်အခြေစိုက်အမျိုးသမီးအခွင့်အရေးလှုပ်ရှားသူစာဘီတာအန်နွာရီကတော့အာဖဂန်အမျိုးသမီးတွေအတွက်တိထပ်ပေါ်ပြီးအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်တင်ကြောင်းပြောပါတယ
်ဟာရကတ်တိုင်မဒနီကေအမ်ရိုးဇာဆာဖာ
လူမှုကွန်ရက်တွေမှာအမျိုးသမီးတွေဘယ်လိုဝတ်စားဆင်ရင်တင်လဲဆိုတဲ့လှုပ်ရှားမှုကအပြုသဘောဆောင်ပါတယ်ဒါပေမဲ့အခုလိုအရေးကြီးနေတဲ့အချိန်မျိုးမှာအမျိုးသမီးတွေလှုပ်လှုပ်ခွင့်ပညာတင်ခွင့်နိုင်ငံရေးတဲ့ပါဝင်ခွင့်နဲ့နှစ်ပေါင်း20ကြာအမျိုးသမီးတွေရခဲ့တဲ့အကျိုးအမြတ်တွေကိုကာကွယ်ဖို့ဒီလိုမျိုးအရေးကြီးတဲ့ကိစ္စရပ်တွေကိုအဓိကဦးစားပေးပြီးလှုပ်တင်ပါတယ်
။အာဖဂန်ကရောကမ္ဘာတစ်လွှားကအမျိုးသမီးတွေကပါအာဖဂန်အမျိုးသမီးတွေပေါ်တာလီဘန်တွေရဲ့တင်းကျပ်တဲ့ကန့်သတ်တားမြစ်ချက်တွေကိုကန့်ကွက်နေခဲ့ကြတာပါ။အာဖဂန်အစိုးရယိုယွင်းပြပြခဲ့တာနဲ့အမေရိကန်စစ်တပ်တွေအာဖဂန်ထဲကထွက်ခွာသွားခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်ကိုတာလီဘန်တွေကသိမ်းယူခဲ့တာပါတချိန်တည်းမှာပဲစက်တင်ဘာလ19ရက်နေ့မှာအာဖဂန်နစ္စတန်ရဲ့မြို့တော်ကဘူးမြို့မှာအာဖဂန်အမျိုးသမီးရေးရာဝန်ကြီးဌာနစိုင်းဘုတ်ကိုတာလီဘန်ကျင့်ဝတ်သိက္ခာဆိုင်ရာရဲတပ်ဖွဲ့ဆိုတဲ့စိုင်းဘုတ်နဲ့အစားထိုးလိုက်ပြီးအရင်တုန်းကအမျိုးသမီးဝန်ထမ်းတွေကိုလည်းအစာအုပ်တွေဝင်ခွင့်မပေးခဲ့ပါဘူးဝင်ကြီးဌာနကိုဖျက်သိမ်းကြလိမ့်မယ်လို့အမျိုးသမီးဝန်ထမ်းတဦးကဝင်ခွင့်မရတဲ့သူတို့ရဲ့ရုံးရှိမှာပဲရိုက်တာသတင်းတောက်ကိုခုလိုပြောပါတယ်
امور زنان رو چاپ کنن در یک جای تیل بپوشن من بندازن کل ما رو از بین ببرن تمام ما خود ما
امیدمی رو ادوه دیما باما پیل لاما مهودو دیرا لوسی علوگا تکو به شیره امیدمی یه یا ونجی تانگا چما رو ونجان دوی اکون لنگو دیما سو دسی لان بی رو دا می لان تک تون لائی بارا چما رو گا می دازو ساون نیه ادوه الو لو نی جارا با دیما شی نیره امیدمی رو اکون لن ها ایما ادیگا موی شا نیاره دو جی با بی موسو ما رو یو جا رو گا موی سی سوی نی جاره دو ری با چما رو بینیا رو تنگه جا بی ما گو 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 اینما اچین جا دلو رو منی نایم با بی
Truha yung tapo zatai lani gara trin tong bashi lagabi, a tago wingwe meage bulule, eri mutamiga trin tautrigo piovare. Taliban counts on diagaro, titrimpa so vine mave, a mutamirego, a soya wingi tanarima, a mutari net to a lolo quin pima moho pulu, piotage varisha.
Makwanyu bashi. Trin tapa a twin trin susi chetego nasin tayama. Kula tamaga atwiri nila gama, miyama kuzile gu yu che mu che ne, ngaram dhan ne tatam dhan wisa kure gu sekaum si ka pshatin lai bi sura dhrin ni trapo la re cha. Dwao san su chi ne NLD gaunsam di ye diya yin san ya mu, di lo tapa atwin dhrin susi mu gu, nan lao ne kuwin ka maunu tin piya taba re shi.
Miyama nenga apawe, nenga de choye kula tamaga kuzile api iti ma piu ye, apyain tin tuin chadu gu song piya piya me, Kula Tamaga CZ Lekhanye Comedy, Credential Comedy Upawe Nanganego, Kula Tamaga Tudunyila Kama Adi Piu Yue Che Lai Babi. Septima Sele Yenega Satin Lai De Kunase Chau Che Mia Kula Tamaga Tudunyila Kangane, Didi Jain Poisi Lai De Gomni Ma, Bahama, Bhutan, Chile, Tayo, Nambia, Russia, Sierra Leone, Sweden, America Nangano Pawane Ajao, Nyila Khan Aukuta Abdullah Shahid Ga Ingane Ma Jinya Kebare. Rudwenyila khan phumpwe khan narigo kula tamaka sanya leshi myama ta amaji ujo mothon tayaw de chao kula tamaka sanya myama ameran kuzile apwe yong facebook ma pon twin ne twa phop pya cha ba de nyila khan kala atwin tat sanya naingan titi lai main khon pyo ma sin ne ma myama naingan ga september 29 ya ni season the ma pa win me me ta amaji ujo mothon main khon pyo khon ya mya so ra ga lo shin shin le le ma shi de ba u Gaba Ayayaka, Muwada Yeyari Nenga Ye Chenirigo, Tonta Popianere, Foreign Policy Magazine Ye, Septima Sadon Yenega Online Train, Sao Mamaro, America Nediodo Nakwema, Yinaibi, Yamananga Ye Kulatamga, Goza Pimu Kizago, Lame Noema Jamara, Credential Comedy Masunipo the Wodu Kejarejang, Kulatamga, the name Yemidigo, Gabido Ye Tabare, Tajanta Maji Ujo Muruha, Eddie Chain Tiro, Kulatamga Saya, Yamata Maji Pi, Sashin Nemet the Bole Pipare.
Sakai Magui Dine, Medley Dinega, Munich Chuma, September Sally and Nigrega, Internet Piatau Candade to Pidure Kake Joniavare, Internet Line with Piatau Canda B, the day in Chalet with Mianaibe, the day Mount Jani Jima, Sikong Siga, Tosit Sena Magole, Dida Ganuga, Soi Nijaraba, the Chu Didarima, Phone Internet Piatau Canada, Pippi, the Chunia Rigaro, Wi Fi Internet Bar, Piatau Canada, Edo Dida Ganuga, Piovare, Sana, then you be now by. ဒါဒုတိယအကြိမ်အင်တာနက်ဖြတ်တောက်ခံရတာလို့ဒေတာကန်တွေကဖျော်ရီကိုပြောကြပါတယ်ဒီတော့တွင်မှာပဲအင်တာနက်လိုင်းဖြတ်တောက်ခံရတဲ့မြို့နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းကမိုင်းတဲတာဝါတိုင်းတွေကိုမိုင်းခွဲတိုက်ခိုက်ခံခဲ့ရတာပါဒါကြောင့်စစ်ကောင်စီကလက်တုံ့ပြန်တဲ့အနေနဲ့အခုလိုအင်တာနက်လိုင်းတွေဖြတ်တောက်တာလို့လည်းဒေတာကန်တွေကယူဆနေကြပါတယ်ကချင်ပြည်နယ်ဖားကဲမြို့နယ်မှာလည်းဩ ခံမှုတွေနေရာနဲ့ပေါ်ပေါက်နေသလိုအခုလိုတည်မှောင်ချထားခြင်းအရင်ကထက်အခြေအနေပိုဆိုးလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
သမရဝင်းမြင့်ဒေါန်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့အပေါ်စစ်ကောင်စီကအမှုတတိုးတဲ့တရားဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်905ခါခွေဆိုင်ရာဆွဲချက်တွေကိုရှေ့တရင်ပတ်ကြရင်ဆွဲချက်တင်တင့်မတင်တဲ့ဆုံးဖြတ်ဖို့ရှိနေပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြပြလေးသူတို့တောင်းဆိုလုံးကိုဆွဲထားတဲ့905ခါခွေနဲ့ပတ်သက်လို့ဆွဲချက်တင်တဲ့မတင်တဲ့ရှောက်ရဲချက်နှစ်ဖက်ကစာနေရေးပြီးတင်ရပါတယ်။တရားစီရင်ဆွဲချက်တင်မတင်ဆိုတဲ့အမိန့်ကိုရှေ့ကျန်တာနဲ့မဆက်တည့်ရနေမှာချမ်းနေလို့ပါတယ
်။ကယောကကြောင့်မလာတာရန်နာထားတဲ့ကြားနာမှုပြန်ဆရတဲ့နေ့မှာကြာမရေးချောင်းဆိုပြီးတရားရုံးမှာတက်ရောက်မကြားနာနိုင်ခဲ့တဲ့တော်အောင်ဆန်းစုကြည်ဒုတိယနဲ့ရုံချင်းကိုတော့ပြန်တက်ခဲ့ပါတယ်။ကနူးဆွဲဆိုထားတဲ့အမှုတွေကိုရှစ်တပတ်ရုံချင်းမှာဆက်လက်စစ်ဆေးသွားမှာဖြစ်ပေမဲ့နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေကိုတော့ဘယ်နဲ့ရုံတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူး။အမှုကြားနာစစ်ဆေးမှုတွေရထားချင်းနှစ်လအတွင်းတော်အောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှင်နေတွေနဲ့တွေ့ခွင့်မရခဲ့ပါဘူး။ ဒေါအောင်ဆန်းစုကြည်အနေနဲ့အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုအပါအဝင်အမှုပေါင်း70ခုနဲ့ရင်ဆိုင်နေရတာပါ။တချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံနေရတဲ့အတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်ပိုင်းတချို့ကိုလည်းစစ်ကောင်စီကအဂတိအမှုတွေနဲ့ထပ်တိုးတရားစွဲထားပါတယ်။တချို့ရှင်းနေတွေကသူတို့အမှုတွေနဲ့တွေ့ခွင့်မရကြသေးပါဘူး။မိသားစုနဲ့တွေ့ခွင့်မရပဲဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေလည်းရှိနေပါတယ်။ဖေဗရူလာတရနေ့ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူတွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့အစိုးရဝန်ကြီးတွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊သတင်းမီဒီယာသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေပါဝင်ပါတယ
်။မြန်မာနိုင်ငံမှာလက်ရှိလေပတ်သုံးဆွဲနေတဲ့ငွေဆက်ကူကြီးတွေဖြတ်သိမ်းလိုက်ပြီးဆိုပြီးပြန့်နှံ့နေတဲ့တည်ရင်ဟာကောလာဟာရတာဖြစ်ပြီးဖြတ်သိမ်းမှုမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်36မှာပုံမှန်ကိုလည်းငှမှာတရားဝင်ထုတ်ဝေထားသောငွေကြေးကိုတရားမဝင်ငွေကြေးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီတိုင်းကျတဲ့လို့ဟိုတိကျသွားလိုက်နာသွားမှာဖြစ်ပါတယ်။နောက်လည်းအဲ့ဒီတိုင်းမတိကျသွားလိုက်နာသွားမှာဖြစ်ပါတယ်
။ငွေဆက်ကူ9000တန်းနဲ့10000တန်းတွေကိုဖျက်သိမ်းလိုက်ပြီးလို့သတင်းမှားတွေထုတ်ပြန်နေတာမယုံကြည်ကြဖို့ကာကွယ်ရေးဦးစီးချုပ်ယုံအင်တာနက်ဆာမျက်နှာမှာထုတ်ပြန်ထားသလိုဗဟိုဘဏ်ကလည်းသူတို့ website မှာမဟုတ်တဲ့အကြောင်းညင်ထားပါတယ်။ဒီလိုရဟာတည်ငြိမ်အေဂျင့်မှုနဲ့ဥပဒေစိုးမိုးမှုပြည့်စုံအောင် CRPH NUG PDF အကြမ်းဖွဲ့နဲ့ဆွန်ရောက် NLD ထောက်ခံသူတွေကလုံခြံလှုပ်ဆော်တာလို့အကောက်ဝဲဦးစီးချုပ်ယုံကြည်ညာချက်မှာဆွဆွဲထားပါတယ
်။ COVID တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနရဲ့နိုင်စင်ထုတ်ပြန်ချက်အရတည်ဆုံးသူတရအောင်ရော့ကျလာရရဲ့အတော်ကြာရှိနေပြီဖြစ်ပေမဲ့လို့တည်ဆုံးသူ90ဝန်းကျင်ပြောင်းတဲ့နေ့တွေလည်းရှိပါတယ်။ကျမရေလောက်သားတွေနဲ့ပရာဟိတာကူညီသူတွေကတော့ကိုဗစ်တတရားလိုက်အတွင်းအမှန်တကယ်သိဆုံးသူအရေအတွက်ကတရားဝင်ထုတ်ပြန်တာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားပါတယ်။လက်တလောချိန်နေပိုးတွေ့သူစုစုပေါင်း၄သိန်းခွဲဝန်းကျင်နဲ့ဆေးရုံစင်သူ၄သိန်းဝန်းကျင်ရှိသလိုသိဆုံးသူပေါင်းက18000လောက်ရှိနေပြီဖြစ်ပါတယ်။နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပေးပြည်သူက5သန်းနေပါရှိပြီလို့လည်းကျမရေဌာနကထုတ်ပြန်ချပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတော့ပုဂ္ဂလိကအကြောင်းတွေနဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းတွေအပါအဝင်အခြေခံပညာအကြောင်းတွေအားလုံးကိုလည်းပိတ်ထားပါသေးတယ်။ယုံဝန်နှံတွေကိုတော့နှစ်ပတ်စဉ်နှစ်ပတ်နာအလဲကျစနစ်နဲ့ယုံတွေကိုပြည်ခဲ့တဲ့တပတ်ကပဲပြန်ပြီးတော့ဖွင့်လှစ်ခဲ့တာပါ။တိုင်းနာဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတဲ့အတွက်နေရမပြန်နိုင်ကြသေးတဲ့သူတွေလည်းရှိသလိုဆက်ပြီးထွက်ပြေးနေကြတဲ့စစ်ရှောင်ပြည်သူတွေကြားပိုကူးဆက်မှုပိုဆိုးလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်
။တိုင်းမဂဇင်းနှစ်စဉ်ရွေးချယ်တဲ့ကဘာမှာဩဇာလွှမ်းမိုးမှုရှိဆုံးလူပုဂ္ဂိုလ်တရားစီရင်ထဲမှာတော့မြန်မာမျိုးသမီး၃ယောက်အတိအမှတ်ပြုရွေးချယ်ခံခဲ့ရပါတယ်။အနာရှင်ဆက်ကြီးလှူရှားနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီး2ဦးနဲ့အင်္ဂါဂျိုဘောပြန်တန်းနိုင်တဲ့စူးစမ်းရင်းရဟတ်ရင်ငယ်ကိုတီထွင်ခဲ့သူမြန်မာနွယ်ဘွားအင်ဂျင်နီယာတို့ဖြစ်ကြပါရယ်အနာရှင်ဆက်ကြီးမှာပါဝင်လှူရှားနေတဲ့အက်စတာဇေနာနဲ့မတ်ဤတင်စာမောင်တို့ကိုတော့ဥဆောင်သူကဏ္ဍမှာထည့်သွင်းအတိအမှတ်ပြုထားပြီးအင်္ဂါဂျိုဘောပြန်တန်းနိုင်တဲ့စူးစမ်းရင်းရဟတ်ရင်ငယ်လေးကိုဥဆောင်တီထွင်ခဲ့တဲ့အတွက်ဒေါက်တာမီမီအောင်ကိုစူးစမ်းတီထွင်နိုင်သူကဏ္ဍမှာဩဇာလွှမ်းမိုးဆုံးသူဖြစ်ထည့်သွင်းခဲ့ပါရယ်လက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဒုဝန်ကြီးမတ်ဤတင်စာမောင်ကလည်းဒီလိုအတိအမှတ်ပြုခံရတာဟာမြမအရေးကိုကဘာကအတိအမှတ်ပြုလေးစားတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ပြခဲ့တဲ့တပတ်အတွင်းသတင်းစုစည်းမှုပါရှင်။တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းစုစည်းမှုကိုလည်းတင်ပြပေးပါမယ်။တာလီဘန်တွေကိုအရေးယူတန်းခတ်နိုင်ခြင်းအမေရိကန်လွှတ်တော်မှပြောဆိုကြပါတယ်။မြောက်နဲ့တောင်ကိုရီးယားတနေ့တည်းမှာဒုံးကျည်ပြစ်လွတ်ဆန့်သက်ခဲ့ကြပါတယ်ဒီလိုသတင်းတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်ဤတန့်စင်ကစူးစီးတင်ဆက်ထားပါတယ်ရှင
်အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်ရေးအဖွဲ့အစည်းနဲ့ပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတဲ့အကြောင်းအမေရိကန်ထိတ်တန့်ကွန်ဂရက်စ်လွှတ်တော်အမတ်တချို့ကဒီသတင်းပတ်တွေမှာပြောခဲ့ပါတယ်တာလီဘန်တွေစီမဟုတ်ဖင်းနဲ့အာဖဂန်ပြည်သူလူထုအတွက်ဓာတ်ရိုက်အကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ64သန်းသုံးဆွဲသွားမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အာဖဂန်အရေးအတွက်စိတ်ပူပန်နေကြတဲ့အချိန်မှာအမေရိကန်အသံလွှင့်ဌာန USAGM အတွက်အလုပ်လုပ်ပေးနေသူတွေနဲ့အနေရကနေပုံအောင်နေရသူတွေကိုဦးစားပေးကဲတင်သွားမယ်ဆိုပြီးတော့ဘလင်ကင်ကကတိပြုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကအာဖဂန်နစ္စတန်ကနေလူပေါင်း 132,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဒီထဲကအများစုကတော့တာလီဘန်တွေကာဘူးကိုထိန်းချုပ်တဲ့ဩဂတ်လ15ရက်နေ့နောက်ပိုင်းနဲ့အမေရိကန်တွေကယ်ဆယ်လုပ်ငန်းအဆုံးသတ်တဲ့ဩဂတ်လ31ရက်နေ့အတွင်းမှာကယ်တင်နိုင်ခဲ့တာပါ။ လူအများပြားအသက်ခံရတဲ့ဖိလစ်ပိုင်သမ္မတဒူတာတီရဲ့မူရီစီဝါနှိမ်နှင်းမှုအစီအစဉ်နဲ့ပတ်သက်ပြီးတော့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity အဖြစ်တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကသတင်းမှတ်တမ်းမှာတည်ပြုလက်ခံလိုက်ပါတယ်ဒီပေါ်မှာသမ္မတဒူတာတီအနေနဲ့တုံ့လုံးခြောက်ခြားနေမှာမဟုတ်ဘူးဆိုပြီးတော့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရကဆိုပါတယ်ဒီမူရီစေဝါနှင်းနှင်းမှုအစီအစဉ်ကြောင့်တန်တရားရှိသူ 6,000 ကျော်တပ်ဖြတ်ခံရပြီးတော့ဒီထက်လည်းအရေးအတွက်ပိုများနိုင်လို့ဆိုပြီးတော့လူခွင့်ရေးလှုံ့ဆော်မှုအဖွဲ့တွေကပြောပါတယ်ဒီလိုတပ်ဖြတ်ခံရသူတွေထဲမှာရဲတပ်ဖွဲ့ကစေခိုင်းထားတဲ့စိုက်ကဲစည်းတနတ်သမားတွေကတပ်ဖြတ်တာတွေလည်းပါဝင်ပါတယ်ဒီလိုတရားဥပဒေမဲ့တပ်ဖြတ်မှုတွေအပေါ်မှာလက်တွေ့ရှုထားမယ်ဆိုတဲ့စွပ်စွဲချက်တွေကိုသမ္မတဒူတာတီကငင်းဆန်ထားပါတယ်သမ္မတဒူတာတီဟာအကြမ်းဖက်မှုကိုလှုံ့ဆော်ခဲ့ပြီးတော့ရဲတွေဟာမွေးစေဝါကိစ္စနဲ့တန်တရားရှိတဲ့လက်နက်မဲ့ပြည်သူတွေကိုအများအပြားတပ်ဖြတ်ခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါဖိလစ်ပိုင်ရဲတွေကဒီစွပ်စွဲချက်တွေကိုညှင်းဆူထားပြီးတော့သမ္မတဒူတာတီကလည်းရဲတွေကိုကိုယ့်ကိုယ်ခုခံကာကွယ်ဖို့အတွက်သာပြစ်တက်ဖို့အမိန့်ပေးထားတယ်လို့ဆိုပါတယ်သမ္မတဒူတာတီအစိုးရဟာ ICC နိုင်ငံတကာခုံရုံးကနေလှုပ်ထွက်ထားတာဖြစ်ပေမဲ့2016ကနေ2019အထိအဖွဲ့ဝင်ဖြစ်နေတဲ့အတွက်အဲ့ဒီကာလတွေနဲ့ပတ်သက်ပြီးတော့ ICC ကစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်တော်မှာဖြစ်ပါသည်ကျန်းကိုရီးယားကမစ်ဆိုင်းဒုံးကြီးစမ်းသပ်ပြစ်လွတ်ခဲ့တဲ့ဗုဒ္ဓဦးနေတရက်ထဲမှာပဲတောင်ကိုရီးယားစစ်တပ်ကလည်းပထမဆုံးရင်ငုတ်သင်္ဘောကနေပြစ်လွတ်တဲ့ရေအောက်မစ်ဆိုင်းဒုံးပြန်ကိုစမ်းသပ်ပြစ်လွတ်ခဲ့ပါတယ်။ဗုဒ္ဓဦးနေတုံးကမြောက်ကိုရီးယားကတာတိုပြစ်မစ်ဆိုင်းဒုံးကြီးနှစ်ဆင့်ကိုပြစ်ခတ်စမ်းသပ်ခဲ့တာဖြစ်ပြီးတော့ဒီဘက်ထဲမှာဒါဒုတိယအကြိမ်စမ်းသပ်ပြစ်လွတ်တာဖြစ်ပါတယ်။ဒီလိုပြစ်လိုက်တဲ့မစ်ဆိုင်းဒုံးကြီးဟာမိုင်900နီးပါးလောက်အဝေးကိုရောက်တယ်ဆိုပြီးတော့မစ်ဆိုင်းဒုံးပြစ်ခတ်မှုကိုစောင့်ကြည့်ခဲ့တဲ့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးဟာဂျပန်ပိုင်နဲ့အတွင်းကိုကြောက်ရောက်ခဲ့ရမှရှိဘူးဆိုပြီးတော့လေဂျပန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်ဒီလိုဖြစ်ခဲ့စမ်းသပ်မှုတွေဟာမြောက်ကိုရီးယားလက်နက်စီစဉ်ကြောင်းဒေသတွင်းမတည်ငြိမ်မှုတွေကိုပေါ်လွင်စေတယ်ဆိုပြီးတော့ American Indo-Pacific ဒေသစစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကူးစက်မှုတိတိကျကျညှော့လာတာကိုပထမဆုံးအကြိမ်တွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရည်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုဗစ်ကူးစက်မှုနှုန်း၄သန်းလောက်ရှိခဲ့ပြီးတော့ဒါကညှော့နေလာတာဆိုပြီးတော့ WHO ကပြောတာပါအရင်သတင်းပတ်တွေနဲ့ရှင်ရင်အခုလက်တလောမှာကမ္ဘာနေရာပေါင်းစုံမှာကိုဗစ်ကူးစက်မှုညှော့နေလာတာကိုတွေ့ရတဲ့အကြောင်းဒီသတင်းပတ်အတွင်းကုလသမဂ္ဂကျန်းမာရေးအေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကိုဗစ်ကြောင့်ကမ္ဘာတဝန်းတည်ဆုံးသူကညွန်နေလာပြီးတော့လက်တလုံးမှာလူအယောက် 6,200 လောက်ရှိရဆိုပြီးတော့ AP သတင်းမှာဖော်ပြထားတာပါရှေ့တောင်အာရှနိုင်ငံတွေမှာကိုဗစ်ကြောင့်တည်ဆုံးသူညွန်နေလာတာကိုသိသိသာတွေ့ရပါတယ်အာဖရိကမှာတော့ကိုဗစ်ကြောင့်တည်ဆုံးသူ900ခန့်တိုးလာတာကိုတွေ့ရပါတယ်အမေရိကန်ပြည်တွင်းအိန္ဒိယအီရန်နဲ့တူရကီမှာကိုဗစ်ကူးစက်သူဥယျာဉ်အများဆုံးဖြစ်ပြီးတော့ကမ္ဘာနိုင်ငံပေါင်း180မှာ Delta ဗီဇပြောင်းပို့တွေ့ရတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်သူတွေတော်တော်များများမှာကိုဗစ်ကူးစက်ခံရလို့နေမကောင်းဖြစ်နေတဲ့အတွက်သူကိုယ်တိုင်လည်းရက်အနည်းငယ်တီးခြားနေထိုင်မဲ့အကြောင်း TASS သတင်းဌာနကဖော်ပြထားပါတယ်။တာဂျီကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ရုရှားဥဆောင်တဲ့လူကြိုးညီလာခံကိုလူကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပေမဲ့အခုဗီဒီယိုကနေတစ်ဆင့်ပဲတက်ရောက်ခဲ့တာပါ။နေကောင်းကျမပုံရတဲ့အသက်68နှစ်အရွယ်ရုရှားသမ္မတပူတင်ဟာရုရှားနိုင်ငံထုတ် Sputnik 5ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်ပါတယ်။Apple ကုမ္ပဏီက iPhone 13 အသစ်ကိုဒီသတင်းပတ်ထဲမှာမိတ်ဆက်လိုက်ပါတယ် 5G Internet ဆက်သွယ်မှုမြန်နှုန်းမြင့် chip ဖြစ်တဲ့ A15 Bionic တက်ဆင်ထားသလို iPhone 13 ဖုန်းအသစ်မှာပို့ပြီးတော့ဆူးရှဖြစ်သွားတဲ့ရုပ်ပုံတွေကိုရိုက်နိုင်တဲ့ပိုကောင်းတဲ့ကင်မရာကိုပါတက်ဆင်ထားတယ်လို့ကြော်ညာမှာဖော်ပြထားပါတယ်ဇင်းနှုန်းကတော့အရင်ဖုန်းတွေနဲ့မကွာဘူးလို့ကြေညာထားတာပါiPhone 13အသစ်ရဲ့ဘက်ထရီတက်ခဲတက်တန်းကအရင်ဖုန်းတွေထက်ပိုပြီးတော့ခံပါတယ် iPhone 13အသစ်ထဲမှာ A15 Bionic ကစာရီကိုတော့အလိုလျောက် focus ပန်ပြီးတော့ပိုပြီးမြန်မြန်ကြည်လင်ပြတ်သားအောင်ကင်မရာနဲ့ရှာဖွေနိုင်တဲ့ chip ကိုလည်းထည့်သွင်းထားတယ်ဆိုပြီးတော့မိတ်ဆက်ဗီဒီယိုမှာပြသထားပါတယ် iPhone ဖုန်းကိုင်တဲ့သူတွေကတော့သူတို့လက်ရှိသုံးနေတဲ့ဖုန်းတွေကိုအခုအသစ်ထွက်တဲ့ iPhone 13နဲ့လဲဖို့ပိုပြီးတော့စိတ်အားထက်သန်ကြမယ်လို့ဈေးကွက်လေးလာသုံးသပ်သူတွေကခံမှန်းကြပါတယ် iPhone 13အပြင် iPad mini နဲ့ Apple Watch 9အသစ်တို့ကိုလည်းမိတ်ဆက်ပြသခဲ့ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ
အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2021ခုနှစ်စက်တင်ဘာလ20ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5.85တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်သလိုမြန်မာပြည်ကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ဒီတဲကမှနိုင်ငံတကာမီဒီယာတွေမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြခဲ့ကြတဲ့မြန်မာအကြောင်းရေးသားချက်တွေတဲကနေကောက်နှုတ်ရရတွေကိုကောက်နှုတ်စူးစီးပြီးမိုက်အင်ချင်းနိုင်တင်ပြထားပါတယ်ရှင
်မင်္ဂလာပါကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ကုလသမဂ္ဂမှာမြန်မာစစ်ကောင်စီကိုပိတ်ပင်ဖို့အမေရိကန်နဲ့တရုတ်သဘောတူညီမှုရဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy Online Magazine မှာဖော်ပြထားတဲ့စောင်းမားကိုအရင်ဆုံးတင်ပြမှာပါ။ဒီလိုအလွတ်သဘောအပေးအယူဟာတရုတ်အစိုးရနဲ့ဘုံသဘောတူညီချက်ရရှိတာဖြစ်ပြီးတရားဝင်မှုရရှိရေးမြန်မာရဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာဖြစ်တယ်လို့ဆိုပါရယ်တန်တမန်တွေရဲ့အဆိုအရ86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီဘက်ကမိကွန်းပြောကြားလို့မရအောင်ထိထိရောက်ရောက်ဟန်တားနိုင်မဲ့ဘုံသဘောတူညီချက်ရရှိခဲ့တယ်လို့ဆိုပါရယ်ဒီသဘောတူညီချက်ဟာဒီနှစ်အစောပိုင်းအာဏာသိမ်းခဲ့တဲ့စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတရားဝင်မှုရရှိဖို့အတွက်သူတို့ရဲ့တောင်းဆိုချက်ကိုရိုက်ချိုးလိုက်တယ်လို့ဖြစ်သွားတယ်လို့ဆိုပါရယ်သတင်းပတ်တွေအတွင်းတန်တမာရေးညှိနှိုင်းမှုတွေလုပ်ခဲ့တဲ့သဘောတူညီချက်မှာအရင်အရက်သားအစိုးရကိုကိုစားပြုတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်အနေနဲ့အဆင့်မြင့်အစည်းအဝေးတွေမှာဆက်ပြီးပါဝင်ဖို့အချက်လဲပါဝင်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီကသူတို့ကိုတရားဝင်အသိအမှတ်ပြုဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုဖိအားပေးဖို့ကြိုးပမ်းမှုတွေကိုလည်းအ ਨੇ ဆုံးနိုဝင်ဘာလအထိနှောင့်နှေးစေမှာဖြစ်တယ်လို့ဆိုပါတယ်။တန်တမန်အတိုင်းဝိုင်းသတင်းအရေးမြစ်တွေအရဒီသဘောတူညီချက်အစီအစဉ်ကိုဥရောပသမဂ္ဂအာဆီယံနဲ့ရုရှားကိုယ်စားလှယ်တွေကလည်းအလွတ်သဘောထောက်ခံခဲ့ကြတယ်လို့ဆိုပါရယ်မြန်မာကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမဲ့ကုလသမဂ္ဂ Credentials Committee မှာပါဝင်တဲ့အဖွဲ့ဝင်၉နိုင်ငံစီးရင်ကိုအင်္ဂါနေ့ကကုလသမဂ္ဂထွေထွေညီလာခံကအတည်ပြုခဲ့ပါရယ်အဲ့ဒီထဲမှာဘူတန်ဘာဟားမားချီလီတရုတ်ရုရှားစီးရီးယားလီယွန်နမီးဘီယား၊ဆွီဒင်နဲ့အမေရိကန်နိုင်ငံတွေပါဝင်ပါတယ်။ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဆုံးဖြတ်ရမယ့်ကိစ္စကိုအမေရိကန်နဲ့မဟာမိတ်ဥရောပနိုင်ငံတွေဘက်ကအတက်နိုင်ဆုံးနှောင့်နှေးကြံ့ကြာစေလိုကြပြီးတန်တမာရေးအရာရှေမတိုးနောက်မဆုတ်ရှိနေခြင်းအပြင်လက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိနေရေးသူတို့အနေနဲ့အတက်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့တန်တမန်တဦးကပြောကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။အစိုးရနှစ်ရက်ကြာအကြမ်းဖက်ပုံမြင်တပုတ်ဖြစ်နေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။ကြာရှုံးနိုင်ငံတနိုင်ငံအနေနဲ့ပြည်ရင်းစစ်ကိုဦးတည်နေပြီလို့ဆိုပါရယ်။ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလာရှိလာရဲ့စက်တင်ဘာလ9ရက်နေ့ကဆီယနာသိမ့်မှုအပေါ်ခုခံစစ်ကြီးညာချက်ဟာလွန်ခဲ့တဲ့အနှစ်30ကျော်1988ခုနှစ်ကပေါ်ပေါက်ခဲ့တဲ့လူမှုလှုပ်ရှားမှုအသွင်ကိုပြောင်းလဲလိုက်တာဖြစ်တယ်လို့ဆိုပါရယ်။ဒါအပြင်တိုင်းပြည်ခေါင်းဆောင်တအုပ်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြီးအကဲဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအချိုးအကွေ့တစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်။ဖေဗူလာ10ရက်နေ့ကတည်းကဖမ်းဆီးခံထားရတဲ့သူကိုနေပြည်တော်မှာဆက်ပြီးထိန်းသိမ်းထားဆဲဖြစ်ပါတယ်။စန့်ကျင်သူတွေကိုသာမကသဘောထားပျော့ပြောင်းသူတွေကိုပါမချမ်းစစ်ကောင်စီလုံခြုံရေးတပ်တွေရဲ့ရက်ဆက်လာတဲ့ဖိနှိပ်မှုတွေကြောင့်ဆန္ဒပြလှုပ်ရှားမှုတွေဟာလက်နက်နဲ့ပြန်ပြီးခုခံတဲ့လှုပ်ရှားမှုတွေဘက်ကိုပြောင်းလဲသွားတာတွေ့ရတယ်လို့ဆိုပါတယ်။
ဆောင်းမရှင်တွေထောက်ပြထားတဲ့အချက်မှာအသက်86နှစ်အရွယ်အော့စဖို့ကဘွဲ့ရခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးအပေါ်ချီးကပ်ပုံဟာစစ်ကောင်းဆောင်တွေကိုစန့်ကျင်ဖို့လမ်းပေါ်ဆန္ဒပြပွဲတွေကနေလက်နက်နဲ့ပြန်ပြီးခုခံလာကြတဲ့အမျက်ဒေါသထွက်နေတဲ့လူငယ်တွေရဲ့စိုးရိမ်ချက်သဘောထားနဲ့အလံဝေးလာနေတယ်လို့ဆိုပါတယ်။ CDM အာနာဖီဆန်ရေးမှပါဝင်နေကြတဲ့ဝန်ထမ်းတွေကိုထောက်ပံ့ရေးဩဂုတ်လမှစတင်ခဲ့တဲ့ NUG Online T စမ်းသပ်ရောင်းချမှုကိုကြည့်ရင်ရက်ပိုင်းအတွင်းထီတွေကုန်သွားခဲ့တဲ့အပြင်ဒေါ်လာ3သိန်းထိရောင်းချနိုင်ခဲ့တာတွေ့ရပါတယ်။တလောက်ကိုဝင်ငွေဒေါ်လာ 8.4 သန်းလောက်ခန့်မှန်းထားတဲ့ဝင်ငွေစီးဆင်းမှုတစ်ခုကိုထူထောင်ခဲ့တာဖြစ်တယ်လို့လည်းဆိုပါရယ်အာနာသိမ့်ပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီဆိုပြီးတည်ထောင်ခဲ့တဲ့ဗိုလ်ချုပ်တွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းအများအပြားကိုဖြေဖျောက်ဖို့လှုံ့ဆော်ခဲ့တယ်လို့ဆိုပါရယ်ဒီတော်တွင် NUG အစိုးရကတော့နိုင်ငံတကာအတိုင်းအဝိုင်းကနေသူတို့ကိုတရားဝင်အစိုးရဖြစ်လက်ခံအောင်နဲ့စစ်အုပ်စုကိုအပယ်ခံဖြစ်ရေးကြိုးပမ်းနေပါရယ်စစ်ကောင်စီလားဒါမှမဟုတ် NUG လားမြန်မာနိုင်ငံရဲ့အနာဂတ်ဟာနိုင်ငံတကာရဲ့လက်ခံမှုကိုပိုးပြီးရရှိတဲ့အစိုးရအပေါ်မှာမူတည်နေပုံရတယ်လို့ဆိုပါတယ်ဒါပေမဲ့လည်း NUG ရထားတဲ့အားသာချက်ကတော့စစ်ကောင်စီမှာမရှိတဲ့တရားဝင်မှုနဲ့ပြည်ရင်းနဲ့နိုင်ငံတကာမှာပါလူကြိုက်များထောက်ခံမှုတွေရှိနေတာဖြစ်တယ်လို့တုံးသက်ချက်ကိုကိုးကားပြီးဆောင်းမမှာဖော်ပြထားပါတယ်ရှင်နောက်ဆုံးအနေနဲ့နိုင်ငံတကာရုပ်ရှင်ပြပွဲတွေမှာစကားတင်စင်းနဲ့ပါဝင်လာတဲ့မြန်မာရုပ်ရှင်ကအင်္ဂလိပ်လိုအပြည့်ပေးထားတဲ့ What Happened to the Wolf ကိုရိုက်ကူးသူနာမည်ကျော်ဒါရိုက်တာနာဂျီတယောက်စစ်ကောင်စီဖန်ဝရံထုတ်မှုကြောင့်ပုံအောင်နေရတဲ့အခြေအနေကိုပြောပြထားတဲ့ Hollywood Reporter Online Magazine ရဲ့ဆက်သွယ်မေးမြန်းခန်းကိုကောက်နှုတ်တင်ပြမှာပါလက်ရှိအခြေအနေကိုကြည့်ရင်နေ့စဉ်နဲ့အမျှကြားနေမြင်နေရတာတွေဟာပျက်စီးခြင်းနဲ့စိတ်ဆင်းရဲခြင်းတွေပဲဖြစ်ပြီးအနာဂတ်ပျောက်နေတယ်လို့ဖြစ်နေတယ်လို့ဒါရိုက်တာနာဂျီကသူ့ကားကိုရုပ်ရှင်ပွဲတော်မှာပြသဖို့ရွေးချယ်မခံရခင်မှာပြောပြခဲ့တယ်လို့ဆိုပါတယ်။ What happened to the wolf ရုပ်ရှင်ကိုဂျာမနီနိုင်ငံက Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြိုင်ပွဲဝင်ဖြစ်ရွေးချယ်ပြသဖို့ရှိနေတာပါ။ဒီရုပ်ရှင်ကားမှာနာမည်ကျော်ရုပ်ရှင်မင်းသမီးတွေဖြစ်တဲ့အင်ဒရာဂျော်စင်နဲ့ပိုင်ဖြိုးသူတို့ကအဓိကတည်ယူဆောင်ထားကြတာဖြစ်ပါတယ်။ဒါပေမဲ့ Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့ဒါရိုက်တာနာဂျီယောသူ့ဇနီးဖြစ်သူရုပ်ရှင်မင်းသမီးပိုင်ဖြိုးသူပါတက်ရောက်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အကြောင်းရင်းကတော့သူတို့နှစ်ဦးလုံးဒီနှစ်အစောပိုင်းမှာအာနာသိမ့်ခဲ့တဲ့စစ်ကောင်စီရဲ့ဖမ်းဆီးမှုရန်ကနေရှောင်တိန်ပုံအောင်နေကြရလို့ဖြစ်တယ်လို့ဆိုပါတယ်။သူတို့နှစ်ဦးလုံးဟာဆရာနာသိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြသလိုမြန်မာနိုင်ငံကအောင်မြင်မှုအရဆုံးရုပ်ရှင်မင်းသမီးတွေတက်ကတက်ဦးဖြစ်တဲ့ပိုင်ဖြိုးသူဟာအာနာဖီဆန်ရေးမှာပါဝင်တဲ့ဝန်ထမ်းတွေကိုငွေကြေးထောက်ပံ့ဖို့ကန့်လန့်ခဲ့သူလည်းဖြစ်ပါတယ်။စစ်ကောင်စီကလည်းသူတို့နှစ်ဦးလုံးကိုဖမ်းဝန်းရမ်းထုတ်ထားသလိုသူတို့နှစ်ဦးအပါအဝင်အခြားအမှုပညာရှင်တွေဟာအာနာသိမ့်မှုကိုစန့်ကျင်ဖို့ကိုယ့်ရဲ့နာမည်ကျော်ကြားမှုကိုအသုံးချခဲ့တယ်လို့စွပ်စွဲထားတယ်လို့လည်းဆိုပါတယ်။အဲ့ဒီရုပ်ရှင်မှာနောက်ထပ်အဓိကတရုပ်ဆောင်ဖြစ်တဲ့နာမည်ကျော်ရုပ်ရှင်မင်းသမီးအိန္ဒရာဂျော်စင်ဆိုရင်ဒီဆွဆွဲချက်နဲ့ဖန်ဆီးခံထားရကြောင်းလည်းဖော်ပြထားပါတယ်။ဒါရိုက်တာနာဂျီရဲ့ဒီရုပ်ရှင်ဟာစိတ်ယောဂါကုဆေးရုံမှာတက်ရောက်ကုသနေတဲ့ဇီယိုင်းလက္ခဏာလုံးဝမတူတဲ့အမျိုးသမီးလူနာနှစ်ဦးတွေ့ကြပြီးချစ်သူတွေဖြစ်သွားကြတဲ့အကြောင်းထိထိမိမိရိုက်ကူးပြသထားတယ်လို့ဆိုပါတယ်။လိန်ခွဲပြသူအစုအဖွဲ့တွေအနေနဲ့ဥပဒေအရတရားစွဲဆိုမှုတွေနဲ့ရင်ဆိုင်ရတယ်လို့သူတို့အပေါ်အကြမ်းဖက်မှုတွေရှိနေတဲ့မြန်မာနိုင်ငံလူမျိုးမှာအခုလိုမျိုးလိန်တူချစ်သူတွေအကြောင်းရိုက်ကူးထားတာဟာစွန့်စွန့်ဇာဇာဖောက်ထွက်လိုက်တဲ့ရုပ်ရှင်ဇာတ်ကားဖြစ်ကြောင်းလည်းဖော်ပြထားပါတယ်ရှင်
။ကြီးစုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မယင်ချင်းနိုင်စူးစီးတင်ပြပေးခဲ့တာပါရှင်အခုကတော့မြန်မာပြည်ကပေးစာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ချရမှာဖြစ်ပါတယ်မအေးသန္တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ပါစေသောရရှင်များရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOA Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်
နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေကိုမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ဒီတစ်ပတ်တော့တော်ရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျမတို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်တွေတော်တော်များများကျမတို့ရဲ့ email ကိုလည်းစာတွေရေးပြီးတော့ပို့ကြတာတွေရှိပါတယ်ရှင်။အဲ့စာတွေကိုကျမပြန်ကြားပေးသွားချင်ပါတယ်။ပထမအဦးဆုံးဇော်လေးဆိုတဲ့ဒီ Facebook ကတော်ရရှင်ကမေးသနာကြော်ရေးတဲ့မင်္ဂလာမရှိတဲ့ကာလနိုင်ငံမှာဖြစ်နေပေမဲ့မင်္ဂလာပါလို့နှုတ်ခွန်းဆက်လိုက်ပါတယ်။ဟိုးရင်တွေကအားပေးနေတဲ့ Radio ချစ်သူပါတဲ့။ရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ပါတယ်ဒီတော်ရရှင်ပြောသလိုကက်ယောဂါပေးစုရောနောက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ရောမြန်မာနိုင်ငံမှာတိတ်ပြီးတော့အားလုံးမင်္ဂလာရှိလာတယ်လို့ပြောလို့မရတဲ့ကာလဖြစ်ပေမဲ့လည်းမင်္ဂလာရှိပါစေလို့ပဲဒီတော်ရရှင်လို့ဆုတောင်းပေးချင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်ကတော့ VOA ကိုနှစ်သက်နားထောင်ခဲ့တာအဖေအမေရောက်ခမလက်ထက်ကပါခင်ဗျာတဲ့အခုလည်းနားထောင်နေပါတယ်ထွေရင်တင်ရဲ့တခြင်းကိုနှစ်သက်မိပါတယ်မြန်မာပြည်ကြီးကအစကစရဲအမြင့်ပြုတ်ပြောက်ကွယ်ပြီးတော့ကမ္ဘာအစင်မီဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးမကြမီဖြစ်ပေါ်လာစီပါတစ္ဆာဖန်ဆင်းရှင်များရှိပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဦးလန်းအောင်ဆိုတဲ့တော်ရရှင်ကတော့အင်္ဂလိပ်စာသင်ကြားရေးအခမ်းအနားမှာ VOA ဆိုတဲ့ trademark နေရာရွှေ့ပေးစီချင်ပါတယ်စာအုပ်မမြင်ရလို့ပါခင်ဗျာတဲ့ဟုတ်ကဲ့ပါကျမတို့ဒီ VOA ဆိုတဲ့နေရာလေးကတော့ရွှေ့လို့မရလို့ကျမမက်ဂျီမုံကိုလည်းလှမ်းပြီးတော့ပြောထားပါတယ်မက်ဂျီမုံလည်းအခုစလုံးလေးတွေကိုဒီ VOA ဆိုတဲ့logo နေရာမှာမထီအောင်လို့နေရာရွှေ့ပြီးတော့ထိုးပေးနေပါတယ်เนาะအဆင်ပြေလိမ့်မယ်လို့ထင်ပါတယ်ရှင်လက်ရှိမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတမ်မကြီးဖြစ်နေဆက်ပြီးတော့အတိအမှတ်ပြုဖို့အတွက်ကမ္ဘာတော်ဝန်မှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကဒီရက်ပိုင်းတွင်မှာတော်တော်လေးကိုတောင်းဆိုလှုပ်ရှားမှုတွေလုပ်နေပါတယ်နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစာရေးပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာရေးတွေကတချို့ကိုအခုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ကိုကိုဆိုတဲ့တော်ရရှင်ကတော့ဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်ဖို့ကုလသမဂ္ဂမှာတာဝန်ရှိပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတ
ယ် UN ကစကားစကိုရွေးချယ်လိုက်ရင်တကဘာလုံးလက်နက်ကင်အာဏာသိမ်းမှုတွေဖြစ်လာပါလိမ့်မယ်ပြည်သူ့ဘက်ကဥကြော်မိုးထွန်းကိုညှင်းပယ်လိုက်မယ်ဆိုရင်ဒီမိုကရေစီကိုညှင်းလိုက်တာနဲ့အတူတူပါပဲနှစ်ဖက်စလုံးကိုဆိုင်းငံ့ထားမယ်ဆိုရင် UN ဟာမြန်မာပြည်သူလူထုတရက်လုံးစင်ရဲ့ဒုက္ခတွင်ရောက်အောင်တွန်းပို့တဲ့တရားခံဖြစ်သွားပါမယ်။အဲ့လိုသာနှစ်ဖက်စလုံးကိုဆိုင်းငံ့ခဲ့ရင်ကမ္ဘာမှာ UN ဆိုတဲ့အဖွဲ့ဟာကမ္ဘာရန်မုံငွေတွေလစာတွေကိုဟိတ်လုံးဟန်လုံးအကြီးကြီးနဲ့ညာစားနေတဲ့ကမ္ဘာအလိညာအဖွဲ့ဆိုတဲ့ဂုံဘုတ်ကလွှဲရင်ဘာနာမင်မပေးเสียမှာရှိတော့ပါဘူး။
ကုလသမဂ္ဂအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့လိုပါတယ်ဆိုတော့ဒီတော်ရရှင်ကိုကိုသူ့ရဲ့အမြင်ကိုရေးလာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့တီဟန်ဖို့ဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်တခုလောက်ပြောချင်ပါတယ် UN ကဘလို့ဆုံးဖြတ်ဖြတ်သိကြတဲ့တခုကတော့စစ်အာဏာရှင်ကိုအမြင့်ပြတ်ချေမှုန်းသွားမှာပါကျွန်တော်ကတော့လက်ရှိတန်အမကြီးဦးကျော်မိုးထွန်းပဲရွေးခံရမယ်ထင်ပါတယ်တကယ်လို့စစ်ကောင်စီဘက်ကအမတ်ကိုရွေးခဲ့မယ်ဆိုရင်ကျွန်တော်တို့လူငယ်တွေကတော့အသက်ရှင်သူဆက်ပြီးတော်လန်နေအောင်မှာပါနောက်ပြီးတစ်ခုပြောချင်ပါသေးတယ်အတူပီဆိုတာဗီဒိုအာနာရှိနေသူဘယ်တော့မှအသက်ဝင်မှာမဟုတ်ပါဘူးတရုတ်နဲ့ရုရှားကသူတို့မဟာမိတ်နိုင်ငံဖြစ်တစ်ခုတစ်ခုအတွက်ဆိုအတူပီဝင်မှုကိုပယ်ချမှာပါဒီလိုပါပဲအမေရိကန်ကလည်းသူ့မဟာမိတ်ဖြစ်နေပယ်ချမှာပါပဲအတူပီကအလကားရန်ပုံဝင်ကုန်ယုံတက်တက်ပါ
သူကတော့ကုလသမဂ္ဂအနေနဲ့ဥကြော်မိုးထွန်းကိုပဲရွေးချယ်လိမ့်မယ်ထင်တယ်လို့သူရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ဆက်ပြီးတော့ဒေတာလာတဲ့သွားရှင်ကြီးရဲ့စာတွေကိုကျွန်မဖော်ပြပေးသွားချင်ပါတယ်ပထမဦးဆုံးနာမည်ထူးထူးခြားခြားနဲ့ကိုပူစုဆိုပြီးတော့တချင်းတောင်းလာတဲ့သွားရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါ VOA ခင်ဗျာငယ်တုန်းကရေဒီယိုတစ်ခါတရံနားထောင်မှုပါတယ်အခုချိန်မှာတော့မနေ့ခင်းတိုင်းအလုတ်ထဲမှာနားထောင်ဖြစ်ပါတယ်ကျွန်တော်တချင်းတစ်ပုတ်တောင်းဆိုချင်ပါတယ်ကျွန်တော်ရဲ့တငယ်ချင်းညီအကိုတို့အတွက်ပါလေးဖြူရဲ့ယုံကြည်ရာတချင်းလေးဖြစ်ပါတယ်တော်ရဲရောက်နေကြတဲ့ကျောင်းတုန်းကငယ်တငယ်ချင်း CDM ရဲတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ဆက်နွယ်နေတဲ့ငယ်တငယ်ချင်းညီအကိုတို့အတွက်ပါကိုယုံကြည်ရာကိုရှောင်လန်းဖို့အမှားပါခြင်းပါတယ်ကျွန်တော်လည်းယုံကြည်ရာအတွက်တန်နိုင်တဲ့ဘက်ကပါဝင်နေပါတယ်ကျွန်တော်နာမည်ကတော့ငငယ်တော့ကျွန်တော်ပူပူစူစူလုပ်တတ်လို့အဖေကပေးထားတဲ့ပူစူးဆိုတဲ့နာမည်နဲ့ကြီးညာပေးစီလိုပါတယ်ပထမဦးဆုံးအကြိမ်စာရေးသားပေးဖို့ခြင်းဖြစ်ပါတယ်အခုစာရေးနေချိန်ကိုလေးဖြူရဲ့ယုံကြည်ရာထုတ်လွှင့်တာကိုနားထောင်နေပါတယ်ခင်ဗျ။ဟု
တ်ကဲ့ပါဒီတော့ရှင်ကိုလေးဖြူရဲ့ယုံကြည်ရာတခြင်းလေးကိုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီတော့ရှင်ပြောထားတဲ့ယုံကြည်ရာဆိုတာသူ့စာထဲမှာပါတဲ့အတိုင်းပါပဲပြီးခဲ့တဲ့တစ်ပတ်ကပဲကျမလေးဖြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။ဒါကြောင့်မလို့လောလောဆယ်တော့နောက်ထပ်တခြင်းလေးတစ်ပုတ်နားထောင်ပါလို့ပဲပြောချင်ပါတယ်နော်။ကလေးတွေနောက်ထပ်သောရရှင်တရားသောရရှင်မဆန်းဆန်းမှာသူကတော့တနင်္လာနေ့ကစာရေးလာတာပါဒီသောရရှင်ကမင်္ဂလာပါ VOA ရေးတယ်အခုလက်ရှိမြန်မာပြည်အခြေအနေကတော့တည်ကြတဲ့အတိုင်းပါပဲရှင်ဒီလိုအခြေအနေတွေဆိုးဝါးနေတဲ့အချိန်မှာပြည်ရမရှိတဲ့တိုင်းသားပြည်သူတွေအတွက်စိတ်ဓာတ်ခွန်အားဖြစ်စေမဲ့တခြင်းလေးတစ်ပုတ်တော့တောင်းဆိုချင်ပါတယ်အဆင်ပြေမယ်ဆိုရင်ကိုလေးပြူရဲ့ယုံကြည်ရာတခြင်းလေးကိုတနိုင်ငံလုံးကပြည်သူတွေအတွက်တောင်းဆိုချင်ပါတယ်ရှင်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့တိုက်တိုက်ဆိုင်ဆိုင်ပါပဲเนาะဒီသောရရှင်နှစ်ယောက်ဒီရောက်ကတနင်္ဂနွေနေ့ကျွန်မထုတ်လွှင့်ပေးလိုက်တဲ့နေ့နောက်တစ်ရက်ကတနင်္လာနေ့ပါနောက်တစ်နေ့မှတောင်းလာတာဖြစ်ပါတယ်ဟုတ်ကဲ့ခုနကပြောသွားသလိုပဲပြီးခဲ့တဲ့တစ်ပတ်တနင်္ဂနွေနေ့မြန်မာပြည်ကပေးစာများအစီအစဉ်မှာယုံကြည်ရသချင်းထုတ်လွှင့်ပေးလိုက်ပါတယ်ရှင်ဆက်နှစ်ရဲ့6လပိုင်းညချမ်းအစီအစဉ်မှာနားထောင်ကြည့်နိုင်ပါတယ်เนาะကျေးဇူးတင်ပါတယ်ဒီတော့မဆန်းဆန်းရောခုနကကိုပူစုဒီယုံကြည်ရဆိုတဲ့သချင်းကိုပဲနားထောင်ပြီးတော့ထပ်တောင်းလာတဲ့ကိုပူစုတွေရောကျမစဉ်းစားမိတာကကျမတို့စီကိုအမြဲတမ်းစာရေးတဲ့မက်ဆန်နာကလည်းတိုက်တိုက်ဆိုင်ဆိုင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာကျမကိုတချင်းလေးတစ်ပုဒ်ကြောင့်ရေးလာလို့အဲ့တချင်းလေးကိုသတိရမိပြီးတော့ဒီတချင်းလေးကိုပဲလွှင့်ပေးလိုက်ရင်ကောင်းမလားစဉ်းစားမိပါတယ်နော်ဘလို့သဘောရကြပါလဲမက်ဆန်နာကဒီလိုရေးလာပါတယ
်အခုဆိုရင် VV ရဲ့ပေးစာကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလိုအဆုံကဏ္ဍတစ်ခုနေရာမှာရှိနေပါတယ်မက်ဆန်ဂျာကိုမကြခဏကြည့်ဖြစ်ပါတယ်ဆိုတော့ပေးစာကဏ္ဍရဲ့မတ်အေးတန်နာကြိုကြီးကျေးဇူးပါရှင်သတင်းတွေကိုနားထောင်ရတာကဏ္ဍတစ်ခုချင်းစီရဲ့သတင်းအနှစ်သာရတန်ဖိုးဟာပြည်သူတွေအတွက်အထောက်အကူတစ်ခုဖြစ်စေပါတယ် VOA ရေကျမရဲ့အမြင်ကိုပြောတာပါတချို့ပြည်သူတွေလည်းထပ်တူရှိကြမယ်လို့ကျမတွေးမိပါတယ်အချိန်မရွေးကိုယ့်ရဲ့ကြားရောက်လာမယ့်အရာတွေကိုသတင်းပေးခဲ့လို့ရတာပေးခဲ့နိုင်တာတချို့သောပြည်သူများအတွက်က VOA ပဲရှိပါတယ်လိုင်းတွေပြတ်တောက်မသွားခဲ့ရင်ပေါ့ VOA ရေတစ်ခါတည်းမှာမလှုပ်တာမလူးတာဒီအတိုင်းပဲဒီနေရာမှာဖဲခွာခွင့်မရဖြစ်နေရတဲ့အခြေမျိုးတွေမှာစိတ်တက်ကြပြီးတော့ထွက်ပေါက်ပိတ်တလို့မျိုးခံစားနေရရင်2012-2013ခုနှစ်အချိန်နောက်က VOA ရဲ့လူငယ်ကဏ္ဍမှာမအေးတန်နာကျော်ထုတ်လွှင့်ပေးခဲ့တဲ့တိတ်ပြီးအုံနောက်မချောင်းတဲ့ဘဝဟာခဏပါပျော်တယ်လို့ပဲသွားကြွတွေးထားလို့မရတဲ့လောကကြီးမှာပူပန်နေအောင်မလားရင်ထဲမှာပေါ့ပေါ့ပဲထားဆိုတော့ဒီစာသားလေးပါတဲ့တချင်းလေးကိုတတိယလိုက်မိပါတယ် VOA ရေVOA ဝိုင်းတို့သားများအားလုံးကျန်းမာပြီးအေးချမ်းကြပါစေနော်
။ဟုတ်ပါရဲ့မဆနာကိုတယောက်တည်းကြောင်းပိတ်မိနေတဲ့ခံစားချက်မျိုးမှာဒီသတင်းလေးကတော်တော်ကိုစိတ်သက်အားပေးခဲ့တာအမှန်ပါနော်။ဒါနဲ့လိုင်းများပြတ်တောက်မသွားခဲ့ရင်ဆိုလို့လိုင်းတွေပြတ်တောက်သွားရင်လည်းလိုင်းတို့မီတာရေဒီယိုလေးနဲ့ VOA ကသရရှင်နေစီကိုအရောက်ပို့ပေးနေမှာပါလို့ကတိပေးချင်ပါသေးတယ်။ဒီတချင်းလေးအကြောင်းပြောရမယ်ဆိုရင်တော့ဒီတချင်းကကျမငငယ်အသက်20လောက်လူငယ်ရွယ်ဝန်းကျင်တော့ကဒီအန်စဖွဲ့တည်ဆိုတဲ့တချင်းလေးဖြစ်ပါတယ်ရှင်ကျမတို့တငယ်ချင်းတွေလည်းအဲ့ဒီတချင်းလေးကိုအရင်ကကြိုက်ခဲ့ကြတာပါအဲ့ဒီခေတ်တုန်းကဆိုရင်ဒီတချင်းစာသားရောဆိုပေါက်ရောဒီခတ်ပုံရောအားလုံးကမော်ဒန်ဖြစ်တယ်ဆိုတာမျိုးပါအတိတ်တွေကလည်းဘတော်မှအိုဟောင်းမသွားမယ်အမှန်ပေးတဲ့တချင်းစာသားတွေနဲ့ဖြစ်ပါတယ်ဒါကြောင့်မလို့ကျမအရင်ကတင်ဆက်တဲ့လူငယ်အစီအစဉ်တွေတချင်းရွေးတော့ဒီတချင်းလေးကိုလည်းရွေးပြီးတော့သုံးပြတာဖြစ်ပါတယ်ဒီတော့နားမထောင်ဘူးမဲ့လူငယ်သောရရှင်တွေရောအားလုံးရောဒီတချင်းလေးတွေကအတိုင်း
ကိုရှောက်နေတဲ့ခြေလမ်းတိုင်းပေါ်ပါတဲ့စိတ်လက်နဲ့ခွန်အားရရှိပါစေလို့တောင်းစုပြုရင်းနဲ့ဒီတစ်ပတ်တော့ The End တည်ဆိုထားတဲ့မစင်စားခြင်းတခြင်းများဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်နော်အားလုံးခံစားနားဆင်နိုင်ကြပါစေရှင် ဆိုထားရမစင်စားခြင်းတခြင်းများဖြစ်ပါလေမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းတင်းကြပ်ကြပ်ညပိုင်းနဲ့တင်းတင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါလေရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါလေတွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါပြီ။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါပြီ။ကျမအေးတန်နာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့သတင်းတွေတဲ့ခါသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီသတင်းပတ်မှာတော့ကဘာဘောကစစ်လက်နက်နဲ့စစ်ဖက်ဆိုင်ရာထုတ်လုပ်မှုဤပညာတွေထုတ်လုပ်ကြတာတင်ပို့ရောင်းချတာဝယ်ယူကြတာတွေနဲ့ပတ်သက်တဲ့အကြောင်းလေးကိုပြောပြထားပါတယ်ရှင်။မညွညွလွင်စီစဉ်တင်ဆက်တာဖြစ်ပါတယ်။
ဘာဘောကလက်နက်ရောင်းဝယ်မှုတွေဟာလွန်ခဲ့တဲ့9နှစ်နဲ့နှိုင်းယှဉ်လိုက်ရင်600ခန့်လုံးမြင့်လာတယ်လို့ CIPRI လို့ခေါ်တဲ့ Stockholm နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာသုတေသနအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီလိုလက်နက်ထုတ်လုပ်ရောင်းဝယ်မှုတွေနဲ့ပတ်သက်ပြီးစည်ရင်းစရာအချက်လက်တွေကိုကြည့်တဲ့အခါကဘာဘောကစစ်လက်နက်ထုတ်လုပ်မှုနဲ့စစ်ဖက်ဆိုင်ရာနဲ့ဆက်နွယ်တဲ့ကုန်ပစ္စည်းဤပညာထုတ်လုပ်ရောင်းဝယ်မှုတွေမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးနေရာမှာရှိနေတာဖြစ်ပြီးကမ္ဘာပေါ်ကလက်နက်ရောင်းချမှုအလုံးရဲ့38%လောက်ရှိတယ်လို့ဆိုပါတယ်။ ၅နှစ်အတွင်းအမေရိကန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေရဲ့လက်နက်ရောင်းဝယ်မှုတွေကမြန်မာလာပြီးရုရှားနဲ့တရုတ်ကတော့အနှဲငယ်ကျဆင်းသွားတယ်လို့လည်းသုတေသနပြုအချက်လက်တွေမှာဖော်ပြထားပါတယ်နိုင်ငံတစ်ခုရဲ့အစိုးရဒါမှမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုလက်နက်တွေနဲ့အတူစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့ထုတ်လုပ်မှုတွေနီးပညာဆိုင်ရာတွေကိုရောင်းချတဲ့နေရာမှာနောက်ဆုံးစီးရင်စရာတွေအရာတော့စောစောကပြောခဲ့သလိုပဲအမေရိကန်ပြည်ထောင်စုဟာလက်နက်တင်ပို့ရောင်းချမှုအများဆုံးဖြစ်ပြီးရုရှားကတော့ဒုတိယနေရာမှာရှိပါတယ်ပြင်သစ်ကတတိယဖြစ်ပြီးတော့စပိန်နဲ့ဂျာမနီတို့ကတော့ရောင်းဝယ်တင်ပို့မှုတွေမှာသရုတ်ထနဲ့ပြင်ဆင်မှနေရာတွေမှာရှိကြပါတယ်။ဒါအပြင်တောင်ကိုရီးယား၊အီတလီ၊တရုတ်၊ Netherlands နဲ့ UK တို့ကလည်းလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံတွေစီးရင်ထဲမှာရှိနေပါတယ်။ American ပြည်အောင်စုအနေနဲ့အခုလိုကမ္ဘာမှာလက်နက်တင်ပို့ရောင်းချမှုအမြင့်ဆုံးနေရာမှာရှိနေတယ်လို့လက်နက်နဲ့စစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့စစ်လေရင်တွေကအစထုတ်လုပ်မှုတွေအလုံးနဲ့ဤပညာဆိုင်ရာတီထွင်မှုတွေမှာလည်းထိတ်ဆုံးနေရာမှာရှိနေတာပါ American ပြည်အောင်စုက Lockheed Martin, Boeing, Northrop Grumman, Raytheon Technologies, General Dynamics, L3 Harris Technologies ဆိုတဲ့ကုမ္ပဏီကြီးတွေဟာလက်ရှိကမ္ဘာပေါ်ကစစ်ဖက်ဆိုင်ရာလက်နက်နဲ့တခြားဆက်ဆက်တဲ့ထုတ်ကုန်တွေနည်းပညာတွေတီထွင်ထုတ်လုပ်မှုအများဆုံးကုမ္ပဏီကြီးတွေဖြစ်ပါတယ်။ဒီလိုထုတ်လုပ်မှုအများဆုံးကုမ္ပဏီတွေထဲမှာတရုတ်နိုင်ငံက Aviation Industry Corporation of China, China Electronics Technology Group, Norinco နဲ့ UK က BAE Systems ကုမ္ပဏီကြီးတွေလည်းပါဝင်ပါတယ်။ဒီလိုထုတ်ကုန်တွေကိုကမ္ဘာအရှေ့အလယ်ပိုင်းဒေသတွေကဝယ်ယူမှုအများဆုံးဖြစ်ပါတယ်။ American ပြည်အောင်စုရဲ့စစ်လက်နက်ထုတ်ကုန်48ရာခိုင်နှုန်းကကမ္ဘာအရှေ့အလယ်ပိုင်းဒေသကိုတင်ပို့ရာဖြစ်ပြီး Saudi Arabia နိုင်ငံတစ်ခုထဲတွင်24ရာနှုန်းဝယ်ယူရာဖြစ်ပါတယ်။ American ပြည်အောင်စုကလက်နက်ဆိုင်ရာထုတ်ကုန်တွေကို5နှစ်ကာလအတွင်းနိုင်ငံပေါင်း96နိုင်ငံကဝယ်ယူတင်သွင်းကြပါတယ်။အရှေ့လေပိုင်းဒေတာအပါအဝင်စစ်ဖက်ဆိုင်ရာလက်နက်နဲ့ထုတ်ကုန်နည်းပညာဝယ်ယူတင်သွင်းမှုအများဆုံးတခြားနိုင်ငံတွေကတော့အိန္ဒိယ၊ဩစတြေးလျ၊တောင်ကိုရီးယား၊အီဂျစ်၊တရုတ်၊ကာတာ၊ UK ၊ပါကစ္စတန်နဲ့ဂျပန်နိုင်ငံတွေဖြစ်ပါတယ်။2016ခုနှစ်ကနေ2020ကာလအတွင်းလေ့လာမှုစစ်တမ်းတွေအရတော့အိန္ဒိယနိုင်ငံကစစ်လက်နက်နဲ့စစ်ဖက်ဆိုင်ရာထုတ်လုပ်မှုတွေကိုဝယ်ယူတင်သွင်းမှုအများဆုံးနိုင်ငံကမြန်မာနိုင်ငံဖြစ်ပြီးထုတ်ကုန်အားလုံးရဲ့52ရာခိုင်နှုန်းကိုမြန်မာနိုင်ငံကဝယ်ယူတင်သွင်းတယ်လို့ဆိုပါတယ်ရှင
်။မညညလွင်ပါရှင်။သတင်းဖတ်ရှင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင်။
ဩစတြေးလျကရင်းကုန်သင်္ဘောဆိုင်ရာပြင်သစ်နဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာပြင်သစ်နဲ့အမေရိကန်တို့ကြားတန်တမာရေးတင်းမာမှုတွေဖြစ်ပွားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်တို့လာမယ့်ရက်အနည်းငယ်အတွင်းဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့ပြင်သစ်အစိုးရပြောခွင့်ရကပြောကြားခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကပြင်သစ်သမ္မတနဲ့စကားပြောဖို့အတွက်ပန်ကြားခဲ့တာဖြစ်ပြီးလာမယ့်ရက်အနည်းငယ်အတွင်းသမရနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးဖို့ရှိကြောင်းနဲ့အခုပြဿနာဟာစီးပွားရေးထက်မဟာဗျူဟာရေးဖြစ်နေတဲ့အတွက်နှစ်နိုင်ငံရှစ်ဆက်လောက်ရမှာရှိနေတာကြောင့်ဆွေးနွေးမှာလို့လည်းပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာသူ့အစိုးရအဖွဲ့ဝင်တချို့နဲ့အတူတနင်္လာနေ့မှာအမေရိကန်ပြည်ထောင်စုကိုရောက်လာပါပြီ။ကမ္ဘာရာသီဥတုပြောင်းလဲရေးနဲ့ပတ်သက်လို့အရေးပေါ်ဆောင်ရွက်ဖို့ကမ္ဘာခေါင်းဆောင်တွေကိုနယူးယောက်မှာချင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းဖို့ရှိပါတယ်။ဒါ့အပြင်ဝန်ကြီးချုပ်ဂျွန်ဆန်နဲ့ကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရစ်တို့ပူးတွဲပြီးရာသီဥတုပြောင်းလဲရေးဆိုင်ရာအစည်းအဝေးပွဲတက်ကိုလည်းတနင်္လာနေ့မှာကျင်းပဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့အစိုးရလက်အောက်မှာရှိတဲ့လုပ်ငန်းခွင်တွေကအမျိုးသမီးအလုပ်သမားတွေအိမ်ထဲမှာပဲနေကြဖို့သူတို့အလုပ်တွေကိုအမျိုးသားတွေနဲ့မဖြစ်နိုင်တော့မှအမျိုးသမီးတွေကိုအလုပ်လုပ်ခွင့်ရှိတယ်လို့ကာဘူးယာယီမျိုးတော်ဝင်ကပြောကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုင်းဒိုမီတာ31 32 58 kHz 585တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်တွေရဲ့အသွေအသွေကနေကင်ဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းစီစဉ်ကိုအစဉ်အမြဲအားပေးနားဆင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကြန်ထိုက်ပါ
This program has come to you from the Voice